ထိုင်းမြန်မာနယ်စပ်မြောက်ရီမျိုးကကြားဖြန့်အွန်လိုင်းလေလေခိုင်းတွေကအလုပ်လုပ်ကိုင်နိုင်တာဟာထိုင်းနိုင်ငံကလျှက်စစ်မီးနဲ့အင်တာနက်လိုင်းတွေကိုအသုံးပြုခွင့်ပေးတာကြောင့်ဆိုပြီးမြန်မာစစ်ကောင်စီကဝေဖန်မှုအပြီးမှာထိုင်းဘက်ကလည်းနယ်စပ်တွေမှာ ကျက်စင်မီပေးနေမှုတွေကိုစီစဉ်မှုတွေလှုပ်လာခဲ့ပါတယ်အခုအခါမှာတော့မြောက်ရီရွှေကုတ်ကိုနဲ့ကေကေပတ်နေရာတွေကိုလျှက်စင်ပြီးဖျက်တောက်တော့မှာဖြစ်တယ်ဆိုပြီးကာကွယ်ရေးဒုဝန်ကြီး Mr. ဖုန်ထန်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်အမျိုးသားလုံခြုံရေးကောင်စီ NSC ရဲ့ဥက္ကဋ္ဌလည်းဖြစ်ထိုင်းကာကွယ်ရေးဒုဝန်ကြီးလည်းဖြစ်တဲ့ Mr. ဖုန်ထန်ကတော့ မြန်မာပြည်ကသက်ဆိုင်ရာကနေပို့လာတဲ့သတင်းအချက်အလက်တွေကိုတေးချစီစစ်တဲ့အခါမှာမြန်မာဘက်ကိုပို့နေတဲ့လျှက်စစ်မီးတွေကမြဝတီကကြားဖြန့်ခိုင်းတွေကနေအကျိုးစီးပွားအတွက်တုံးနေတာကိုတွေ့ရှိရပါတယ်ရွှေကုတ်ကိုနဲ့ကေကေပတ်နေရာကအသုံးပြုနေတဲ့အတွက်အဲ့ဒီနေရာတွေကိုမီးဖြတ်ဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်အစိုးရဝန်ကြီးဌာနတွေအနေနဲ့အစည်းအဝေးထိုင်စရာမလိုတော့ပါဘူး NSC အမျိုးသားလူမျိုးရေးကောင်စီအနေနဲ့မီးဖြတ်ဖို့အတွက်ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ် PE ထိုင်းလျှက်စစ်ဌာနကနေ1996ခုနှစ်ကတည်းကအင်းနီနာချင်းနယ်စပ်ကျေးရွာတွေကိုလျှက်စစ်တင်ပို့ရောင်းချခွင့်ပြုဖို့အတွက်အမျိုးသားစွမ်းအင်မူဝါဒကော်မတီကိုအစီရင်ခံစာတင်သွင်းခဲ့တာဖြစ်ပါတယ်ထိုင်းဘက်ကလျှက်စစ်မီးတင်ပို့ရောင်းချနေတဲ့နေရာကတော့ရှမ်းပြည်နယ်တာချီလိတ်ကရင်ပြည်နယ်မြဝတီမွန်ပြည်နယ်ဖျားသုံးစုဒေသတို့ဖြစ်ပြီးအဲ့ဒီဒေသကနေရာ9နေရာကိုလျှက်စစ်မီးပေးနေတာဖြစ်ပ ငွေ3800ကျော်လောက်အကျိုးစီးပွားရရှိနေတာဖြစ်ပါတယ်ရှင်။